ထိုင်းနိုင်ငံမှာအရက်ဖက်အုပ်ချုပ်ရေးဘယ်တော့ပြန်ဖြစ်လာမယ်မသိနိုင်သေးဘူးလို့စစ်တပ်ကအာဏာသိမ်းပြီးတပတ်ကြာမှာပြောကြလိုက်ပါတယ်။စစ်တပ်ကအာဏာဆက်သိမ်းမထားခြင်းပေမဲ့လက်ရှိအနေအထားတွေဟာရွေးကောက်ပွဲကျင်းပပြီးဖို့မသင့်တော်ဘူးလို့ထိုင်းဒုတိယဗိုလ်ချုပ်ကြီးချက်ချလမ်ချလမ်ဆုကပြောကြလိုက်ပါတယ်။အခုစစ်တပ်အာဏာသိမ်းတာဟာနှစ်ပေါင်း80အတွင်း12ကြိမ်မြောက်ဖြစ်ပြီးထိုင်းနိုင်ငံအတွက်လိုအပ်လို့လုပ်ရတာလို့လည်းဆိုပါတယ်။ထိုင်းစစ်တပ်ကဆန္ဒမပြဖို့တားမြစ်ခဲ့ပြီးရာနေချီတဲ့အစိုးရအရာရှိတွေနိုင်ငံရေးသမားတွေနဲ့အာဏာသိမ်းမှုဆန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးခဲ့တာပါ။ဆန္ဒမပြဘူးလို့ဂရိပေးသူတွေကိုပြန်ပြီးလွှတ်ပေးခဲ့ပေမဲ့လာရောက်အဖမ်းခံမှုနောက်ထပ်အများပြားကိုဆင့်ခေါ်ခဲ့တယ်လို့တချို့ကတော့တရားစွဲဆိုခဲ့ပါတယ်။ထိုင်းစစ်တပ်အနေနဲ့ငြင်းချမ်းစွာဝေဖန်သူတွေဖမ်းနေတာရက်ဆိုင်ဖို့နဲ့အရက်သားတွေကိုစစ်ခုံရုံးမှာအမှုမစစ်ဖို့ဂျာတာပရင်းနေမှာပဲ Human Rights Watch လူ့ခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။